တမန်တော်နဲ့ထရမ့်ရဲ့လူယုံတူဦးလက်ဖြင့်ရီပူဘလစ်ကပါတီအတွက်လုံဆောင်ပေးနေသူတူဦးလက်ဖြစ်တဲ့ရော့ဂျာစတုန်းကိုနောက်ဆုံးစစ်ချက်ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆင်နေတဲ့လွတ်တော်ကော်မတီကိုလိမ်လည်ထွက်ဆိုခဲ့မှုနဲ့ပြည်ထောင်စုတရားသူကြီးကကြာတာပေးနေမှာထောင်ဒဏ်၃နှစ်ခွဲပြစ်ဒဏ်ချမှတ ဆောင်မှုတွေပြုလုပ်ခဲ့တယ်ဆိုတော့ဆွဆွချက်နဲ့ဝီလျံဘားကိုပြစ်တင်ဝန်ခံမှုတွေအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်ရိုဂျာစတုန်းကိုအခုလိုစီရင်ရချလိုက်တာဟာတရားမျှတမှုမရှိကြောင်းဒါပေမဲ့သူ့အနေနဲ့မစ်ဆွတူဖြစ်တဲ့စတုန်းကိုလူငင်းချမ်းသာခွင့်နဲ့လွတ်ပေးမဲ့အစားတရားစီရင်ရေးစနစ်လိုအပ်ချက်အတိုင်းဆောင်ရွက်တာကိုပဲလိုလားကြောင်းစီရင်ရချပြီးမကြခင်မှာပဲနေဗာဒါပြည်နယ်လတ်စီကဆွန်းမှာကျင်းပတဲ့အခမ်းအနားမှာတမနာထရန်ကပြောကြားလိုက်ပါတယ်။ဒါပေမဲ့သူ့အမှုအတွက်ကြားနာစစ်ဆေးမှုအသစ်တွေပြန်လည်ပြုလုပ်ပေးရေးကိစ္စရပ်တွေအားလုံးမပြည့်စုံခင်အထိသူ့ဘော်အခုချမှတ်လိုက်တဲ့စီရင်ချက်ကိုရိုဂျာစတုန်းအနေနဲ့ကြားခံစရာမလိုကြောင်းဝါရှင်တန်ဒီစီမြို့မှာရှိတဲ့ခရိုင်တရားသူကြီးအေမီဘရာမန်ဂျက်ဆန်ကပြောပါတယ်။သူ့အမှုမှာဂျူရီအဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူတူဟာတမနာထရန်နဲ့ပတ်သက်လို့ဗက်လိုက်တဲ့အမည်ရှိနေတာကြောင့်ရိုဂျာစတုန်းရဲ့အမှုကိုပြန်လည်ကြားနာခွင့်ပြုခဲ့တယ်လို့သူရှိနေတွေကပြောပါတယ်။